ထမ်းမြမနေဇက်မှာတန်လင်းမြေတက်လာတာကြောင့်လူရဲ့2000ကျော်ရှိတဲ့ဣဒုဒ္ဓစစ်ဘေးဆောင်ဒုက္ခသည်စခန်းမှာရေဘေးတင်နေပြီးအရေးပေါ်ပြောင်းရွှေ့ပေးနေရတဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါထမ်းမြမနေဇက်မက်စရဲနယ်မြေအတွင်းကလူရဲ့2000ကျော်နေထိုင်နေတဲ့ဣဒုဒ္ဓဦးဝဲကလို ပြင်းစစ်ဆောင်ဒုက္ခတွေနေထိုင်နေတဲ့နေရာနဲ့အနီးကကြေးရွာတွေမှာအိမ်ခေါင်းမြုပ်တဲ့အထိမြေတက်လာတာကြောင့်တောင်းတုံးကျောင်းနဲ့ဆေးရုံကိုပိတ်ခဲ့ရပြီးကြေးရွာသားတွေကိုဘေးလွတ်ရနေရာကိုတိုးဆောင်ပေးနေရတယ်ဆိုပြီးဣဒုဒ္ဓစစ်ဘေးဆောင်ဒုက္ခတွေစခန်းရဲ့စပေါ်တင်ကော်မတီတာဝန်ကမမမန်းကပြောပါတယ်ဒီကစွာကဣဒုဒ္ဓရဲ့ဆက်ရှင်5ဆက်ရှင်5ပေါ့ဆက်လက်ကအလုံးပေါင်းမှ ော့လိုအပ်တယ်လို့ဆက်ဆက်ပြီးတော့ဘုံညာကြာပြီးတော့လောက်ရတာပေါ့နိစ။ဟု
တ်က
ဲ့ကိုကတော့ရက်ကဲ90မိနစ်အလန်းဝေးတယ်။ကိုကတော့တစ်ချက်တည်းမဟုတ်ဘူးပြင်လား။ဒီလိုကမှညက်ကွဲရပါဘူး။ဒီ
ကနာတော့မှအိမ်လေးနဲ့ဒီကချောင်းဝင်ကအိမ်လေးကိုတော့မြုပ်သွားတယ်။ကျွန်တော်တို့ဒီဒီနည်းမြုပ်ခံရတာတော့ဒီကအကျဉ်းနဲ့ဒါနည်းကြမှာလဲခမဲရလောက်ဆိုတော့အိမ်လေးနဲ့ဥစားပေါ့အလုံးတော့ဒီတရားနည်းကတော့
ကျွန်တော်တို့တန်လျင်မြင့်တဲ့ဤတဲ့နေရာတွေကဒုက္ခတဲ့နေရာတွေအပြင်အနီးတစ်ဝိုက်ကခရင်ကျေးရွာသားတွေနေထိုင်နေတဲ့နေရာတွေမှာပါရင်းနှီးမြုပ်တဲ့အတွက်အရေးပေါ်ပြောင်းရွှေ့ပေးနေရတဲ့နေဆက်ကျေးရွာတွေလည်းရှိနေပါတယ်။အဲ့ဒီနေရာတွေဟာထိုင်းနိုင်ငံတက်ခရိုင်မဟောင်ဆောင်မဆရင်းနယ်မြေဘက်ကကျေးရွာတွေနဲ့ကရင်မျိုးသားအစည်းအရုံး KNU နယ်မြေတွင်းမှာနေထိုင်နေကြတဲ့ကျေးရွာတွေဖြစ်ပါတယ်။ကရင်ဒုက္ခတဲ့တွေကိုတော့ကရင်လူမှုအဖွဲ့အစည်းတွေကတနိုင်တစ်ပိုင်းပြောင်းရွှေ့ပေးမှုတွေလှုပ်ဆောင်နေပါတယ်။တန်လျင်မြင့်ရေဟာဆိုးရရင်မက်ထက်စံချိန်တင်ကျော်လွန်လာနေတာကြောင့်မိကျောင်းတလျှောက်ထိုင်းဘက်ကန်းကကရင်တိုင်းရင်းသားအင်အားစုတွေနေထိုင်နေတဲ့ကျေးရွာတွေအရေးပေါ်ပြောင်းရွှေ့ပေးနေရကြောင်းထိုင်းနိုင်ငံတက်ခရိုင်ကယ်ဆယ်ရေးအဖွဲ့ရဲ့သတင်းတွေမှာလည်းဖော်ပြနေပါတယ်။ထိုင်းနိုင်ငံတက်ခရိုင်အာဏာပိုင်နေနဲ့ကယ်ဆယ်ရေးဝန်ထမ်းတွေကတော့ရေဘေးဒုက္ခသည်တွေအတွက်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေကိုဩဂုတ်လ25ရက်နေ့ကနေစပြီးလုပ်ဆောင်နေပြီလို့လည်းဆိုပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ကနေမြစ်ပြားခံပြီးမွန်ပြည်နယ်မုတ်သမပင်လယ်ကွေးကနေစီးဆင်းခဲ့တဲ့မြေရှိ2815ကီလိုမီတာရှိတဲ့တန်လျင်မြစ်ဟာနှစ်စဉ်ရေကြီးမှုတွေဖြစ်ပေါ်လေးရှိပါတယ်။နှစ်ပေါင်း30အတွင်းမှာတော့ဒီနှစ်မှာမြစ်ရေအဆိုးဆုံးမြင့်တက်လာခဲ့တာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။